ဒီနိုနီရှင်းနိုင်ငံမှာရှေ့သတင်းပတ်တဲ့ချင်းပါမဲ့ဒေသနာရွေးကောက်ပွဲမှာမွတ်စလင်နိုင်ငံရေးသမားတွေကိုထောက်ခံမဲ့ပေးဖို့ဘာသာရေးခေါင်းဆောင်တွေရဲ့ဟောပြောချက်တွေကိုနားထောင်မှုအတွက်စနေနေ့ကမြို့တော်မှာလူပေါင်းထောင်ထောင်ချီစုဝေးကြပါတယ်။ဂျကာတာမြို့တော်ကအစ်တက်လန်ပလီမာတော့အနီးနားလမ်းတွေအထိလူတွေပြည့်စုံနေကြတာပါ။ဘာသာရေးဆရာတွေကတော့ဘာသာရေးကိုပုတ်ခတ်စော်ကားမှုအမှုနဲ့ရင်ဆိုင်နေရတဲ့တရုတ်လူမျိုးခရစ်ယာန်ဘာသာဝင်ဂျကာတာမြို့အုပ်ချုပ်ရေးမှူးဘတ်ဆူကီဂျာဟာဂျာပူနာမာကိုမွတ်စလင်မဲဆန္ဒရှင်တွေမဲပေးဖိရှားဖို့လိုလားနေကြပါတယ်။တိုက်ခတ်တွေကအစ္စလမ်ဘာသာမကိုးကွယ်သူတွေကိုလက်ခံအားပေးတဲ့မွတ်စလင်တွေကိုကုရန်ကျမ်းစာအကိုအကားနဲ့သတိပေးပြောဆိုခဲ့တဲ့အပေါ်တုံ့ပြန်ခဲ့ရတာကဂျကာတာမြို့တော်အုပ်ချုပ်ရေးမှူးကပြီးခဲ့တဲ့အောက်တိုဘာလထဲမှာပဲနိုင်ငံရေးပြဿနာတွေနဲ့ကြုံခဲ့ရတာပါ။မွတ်စလင်အများစုရှိရာခရစ်ယာန်မြို့မှာခရစ်ယာန်ဘာသာဝင်တယောက်ကအုပ်ချုပ်နေတယ်ဆိုပြီးပြီးတော့မွတ်စလင်အများစုကတော့မချင်မနှက်ဖြစ်နေကြတာပါ။နိုင်ငံရေးသမားတွေအနေနဲ့ပေါ်တူးနေရွေးကောက်ပွဲမတိုင်မီဒီကနေ့စနေနေ့ကနောက်ဆုံးမဲဆွယ်စည်းရုံးရမယ်နေ့တစ်နေ့လည်းဖြစ်ပါတယ်။